င်္ဂလာပါခင်ဗျာအင်္ဂါညတရားလည်လိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြမတရားဥပဒေစိုးမိုးရေးဘယ်အခြေအနေဘယ်အဆင့်ရောက်နေပြီလဲဆိုတာကိုဆွေးနွေးကြမှာပါနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးတိုင်းပြည်မှာသိအရေးကြီးတယ်ဆိုတာကိုအလင်းတင်တိုင်းပြောပူတာအလုံးသိထားကြမှာပါဆိုတော့အခုအင်လီပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိပါပြီဒီတစ်နှစ်နီးပါးအစိုးရအဖွဲ့အဖြစ်အုပ်ချုပ်ပြီးတဲ့နောက်ပိုင်းမှာတရားဥပဒေစိုးမိုးရေးအခြေအနေဘယ်လိုရှိပါသလဲလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကတည်းပိုကောင်းလာပါသလားဒါမှမဟုတ်မပြောင်းမလဲငကိုအတိုင်းရှိနေပါသလားသို့မဟုတ်ပိုပြီးတော့များဆုတ်ယုတ်သွားပါသလားဒါကိုဆွေးနွေးကြဖို့ပါပေးနိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူနှူမှာတူကတော့ပြည်တော်စုရှိနေများနှင့်ဥပဒေရေးရအထောက်အကူပြုသူများအဖွဲ့ရဲ့ယာယီတာဝန်ခံတရားလွတ်တော်ရှိနေကြီးဦးကြည်မြင့်ဖြစ်ပါတယ်ကျွန်တော်ကြိုတင်ဖိတ်ခေါ်ထားတဲ့နောက်တူကပြည်တော်စုလွတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရပ်များလှိလဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးတင်မောင်ဦးပါကျွန်တော်တို့အခုချိန်ထိတော့ဦးတင်မောင်ဦးကိုဆက်သွယ်လုပ်လို့မရသေးပါဘူးထို့လို့ရမှုကစ조사ပြီးတော့ဆက်သွယ်နေပါတယ်တိုက်ရိုက်ပေါင်းဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်မှတ်ချက်ပေးဖို့ဆွေးနွေးထားသူတွေရှိပါတယ်ဆိုတော့အခုတော့ပင်တိုင်းဆွေးနွေးပေးမဲ့သူနှူးတွေကဒူးဖြစ်တဲ့တရားလွတ်တော်ရှိနေကြီးဦးကြီးမြင့်ရောက်နေပါပြီမင်္ဂလာပါဆရာတိုက်ရိုက်လိုင်းစီစဉ်ကနေကြိုဆိုပါတယ်ဆိုတော့ဆရာရဲ့သဘောထားကိုအရင်ဆုံးကျွန်တော်တို့ပိတ်သက်တည်အောင်ပြောပြပါအခုအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးဟာပိုကောင်းလာပါသလားငကူအတိုင်းပါပဲလားပို့ပြီးတော့များရုတ်ရုတ်သွားပါသလားဆရာဘယ်လိုမြင်ပါသလဲခင်ဗျအ
ပိုကောင်းမလာတာတော့သိကြပါတယ်ဗျာအဲဒါမဲ့လို့ရုတ်ရုတ်သွားလားဆိုတဲ့အခါကျတော့အဲအဲ့တူတော့ပြောလို့မရဘူးဗျာဟောကျွန်တော်တို့က practicing lawyer ပေါ့လက်တွေ့လိုက်နေတဲ့အခါမှာတော့တိတ်မထူးခြားသလိုဖြစ်နေတယ်သူနည်းနည်းပါးပါအဟန့်လေးဖြစ်သွားသလိုလိုနဲ့နောက်ကြတော့တဝင်းမြေပြန်ရောက်သွားတာကိုကျွန်တော်ဆယ်တော့တွေ့နေရပါတယ်ဗျာ
ဟုတ်ကဲ့ပါဆရာဆိုတော့နောက်ပိုင်းမှာကျွန်တော်နောက်ပိုင်းမှာဆရာရဲ့သဘောထားကိုလည်းဆရာရဲ့အမြင်ကိုလည်းကြည့်ကြတာပေါ့လေဘာကြောင့်ပူကောင်းအောင်မလုပ်နိုင်တာလဲတလောက်တရားဥပဒေစိုးမိုးရေးကြည့်ပါတယ်လို့တဖွားဖွားပြောထားတဲ့ကြားတဲ့ကဒါတကယ်လည်းရေးကြည့်တဲ့ကိစ္စပါတခါအဖြစ်အပျက်တွေအခြေအနေတွေဆိုတာလည်းပဲပြီးခဲ့တဲ့သတင်းပတ်တွေပြီးခဲ့တဲ့လပိုင်းတွေမှာကျွန်တော်တို့အားလုံးသိနေကြပါတယ်သတင်းတွေတောက်လျှောက်လို့ကြားနေရတဲ့အခါကျတော့ဟလာလူသတ်မှုတွေတခါလူရဲမှုတွေခိုးမှုတွေစသည်အပြင်အဲ့ဒီလူအပြင်ကိုဒီကားသမားတွေကနေပြီးတော့ရန်ရန်ကားကားလမ်းလေကောင်မှလူတွေရှေ့မှာရိုက်တာနှက်တာဆိုတာတွေရလေပဲကျွန်တော်တို့တရင်တွေမှာတွေ့နေရဆိုတော့ဘာကြောင့်များပူကောင်းမလုပ်နိုင်တာလဲဆိုတဲ့အခြေအနေခက်ခဲနောက်ဘက်မှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးရအောင်ပါအခုကျွန်တော်နောက်ထပ်ရှေ့နေကြီးတူဖြစ်တဲ့ဦးကျော်လင်းကဆွေးနွေးဖို့အတွက်သူကကျွန်တော်တို့စီကိုအကြောင်းကြားထားပါတယ်ဆိုတော့ရှေ့နေကြီးဦးကျော်လင်းကိုကျွန်တော်ဒီနေ့ဆွေးနွေးသူတယောက်အဖြစ်ဆွေးနွေးပြီးပန်ကြပါရစေ။ဆိုတော့ရှင်းနေကြီးဦးကျော်လင်းကလည်းပဲဝါရင်ရှင်းနေကြီးတူဖြစ်တဲ့အခါကျတော့ဆရာဦးကျော်လင်းရဲ့အမြင်သိပါရစေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီအနည်း40ကျော်လောက်ကျွန်တော်ဒီမှာဖြတ်သန်းခဲ့တယ်။အဲ့တော့ကျွန်တော်ကြည့်လိုက်တဲ့အခါကျတော့ညဒီဒေါက်တာမမုံလက်ထက်မှာဥရီအချိုးဆောင်ခွဲဆိုတော့ထည့်လိုက်တယ်ဗျာ။ရေးရကိုလိုကိုမလုပ်ကြတော့ဘူး။အဲ့ဒီဥရီအချိုးဆောင်ခွဲညင်ကြတော့လောက်ရတယ်။အဲ့ဒီမှာရေးရရှင်းလုံးဝညံဖြစ်သွားတယ်။အရင်တော့ရေးရဘလို့တော်လို့ဆိုကျွန်တော်ရေးဘက်ကဘယ်လိုပါလဲပါတီကြီးကိုခရတယ်ရောပါ။အဲ့ပါကလေးအဖေကတော့ပါဒီလိုရတဲ့အနေနဲ့ကြည်သာမှန်ပြီးတော့ဖြေသွားတာအဲ့တော့အများကြီးလက်ဖားခါတာဒါပြန်တော့ဆိုရေရဘုကမနိုင်တဲ့ဥသောရှူစာအမတန်တော်တွေကခေါ်ပြီးမေးလို့ဒီလိုဂျင်းစ်ဖုန်းမှာအမတန်တော်တွေစဉ်းစားလိုက်ပြီးတော့ဘယ်ဟာဖြစ်လဲဆိုတော့တေကံကကြောက်တော့ငါကြိုက်ကြည်သာမှန်ပြီးတတ်တဲ့အထိကအဲ့လိုဒီကြိုက်ကြတဲ့တော့စဉ်းစားပြီးတေကံကိုဖော်ထုတ်နေတယ်အဲ့ဒီလူတွေလူဟုံးတွေဥနေဝင်ရလူဟုံးတွေလူတွေလူဟုံးမလို့ဥစုဖြည့်ကြည့်တယ်ဗျအဲ့ဒီမှာလူတွေကြောက်ကုန်တာပဲအခုကျတော့ရေရဘုကလည်းလူတွေနေနေပြီးတော့မှအခုဒီရေကျုံစုံတို့အပါအဝင်ခုဒီဥပ္ပိုလ်ကိစ္စသူတို့ရှင်းဝင်စားဆိုကျွန်တော်ဝင်တာပါတယ်ဒါနဲ့သူတို့ကလူတွေစိတ်နဲ့ဝင်လာလူတွေသူတို့မွေးထားနိုင်လာအခုလူဝင်လာနေရာပြီးတော့လူတွေစဖောက်ကြည့်တယ်ဗျာဘာလို့ကိုလာပြီးတော့တပည့်မခံလို့ဆိုပြီးအဲ့ဒီစတိကြီးဆရာမွေးတပည့်မွေးစတိကြီးကရေတပ်ဖို့ကြီးလည်းပြည့်စည်သွားတယ်ရေတပ်ဖို့ရင်တကယ်တော်တဲ့လူတွေကကာနာလည်းမရှိဘူးနောက်ပြီးတော့ဝင်းစာနဲ့ဝန်နန်းနဲ့မမြတဲ့ခါကျတော့လေဝင်းစာကြားထဲမှာသူတို့အဂရိလိုက်တာတွေဖြစ်ကုန်ပြီးတော့အခုခါကျတော့ဗမာပြည်အချိန်နေရယူရင်းတယ်လို့အဲ့ဒီတော့ဘုရားယူရင်ဟိုတရားဥပဒေစိုးမိုးလေးယူရင်တော့ပါတယ်ခင်ဗျာကျွန်တော်တို့အတူတူပြောပါရစေဟုတ်ကဲ့
ဟုတ်ကဲ့ပါဆရာလိုင်းပေါ်မှာဆက်နေပေးပါကျွန်တော်ဒိုင်းဆွေးနွေးမဲ့သတော်ရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးတယောက်ကဒီအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေထိုင်တဲ့ကိုကျော်စိုးပါကိုကျော်စိုးဘိုးတော်မြင်ဆွေးနွေးပါခင်ဗျာအလိုရင်တူရှင်ကိုကျော်စိုးဟုတ်ကဲ့ကိုကျော်စိုးကြားပါလား
ဟုတ်ကဲ့ကြားရတယ်
ဟုတ်ကဲ့ကိုကျော်စိုးဘိုးတော်မြင်ဆွေးနွေးပါခင်ဗျာကြားပါတယ
်ဟုတ်ကဲ့ဒီအခုလည်းပြောတော့ဘူးဗျာရှင်းနေပြောတော့ဒီတရားဥပဒေစိုးမိုးရေးကတော့တိတ်မတိုးတဲလာဘူးဆိုတာတော့ဒါလက်ခံပါတယ်အဲနောက်တစ်ခုကဒီမှာလေဟိုအစိုးရနဲ့ဒီမှာဒီလုံခြုံရေးပိုင်းဆိုင်ရာမှာဒီဟိုဟာစစ်စည်းဥပဒေပေါ့ဗျာအဲ့ဒီဥပဒေကိုအစိုးရကလက်မခံတဲ့ခါကျတော့လုံခြုံရေးပိုင်းကလည်းသူကဒီဒါကြောင့်လုံခြုံရေးကိုမပေးနိုင်ဘူးဆိုတဲ့ပုံစံမျိုးနဲ့သူကလည်းဒီနေ့ပြည့်လက်ကျအော်ထောက်ပြလိုက်တဲ့ပုံစံမျိုးပေါ့ဗျာ
ဟုတ်ကဲ့
သူတို့နှစ်ယောက်ကြားထဲမှာအတန်မပြေတဲ့သဘောမျိုးကိုဝင်နေလေပုံပေါ်သွားတဲ့သဘောပေါ့ဗျာဒါအဲ့လိုပြောချင်ပါလား
ဟုတ်ကဲ့ပါကိုကျော်စုကျေးဇူးတင်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးပွဲဖိတ်ခေါ်ထားတဲ့ဦးတင်မောင်ဦးဒီလိုင်းပေါ်ရောက်ပါပြီဆရာဦးတင်မောင်ဦးကြားပါလားခင်ဗျာဟုတ်ကဲ့ကျွန်တော်တို့စီစဉ်ရစပြီးတော့မဟုတ်လို့ဆရာကိုကျွန်တော်မိကုန်းတစ်ခုနဲ့အရင်ဆုံးစပါရစေလက်ရှိမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးကပိုကောင်းလာပါသလားငကူအတိုင်းပဲလားရုတ်ရော့သွားပါသလားဆရာဘယ်လိုသင်ပါလဲခင်ဗျာ
လက်ရှိရှိနေပိတ်တယ်ဆိုတော့တကူးနေရတရားဥပဒေစိုးမိုးရေးကဆရာပြောတယ်လို့ပြောလို့ရပါတယ်အဲ့တော့ဒီလိုကြားတဲ့ဆရာကိုလက်ရှိအုပ်ချုပ်နေတဲ့ဆရာဖက်မှာတာဝန်ရှိတဲ့သူတို့တို့တော့ပြောလာတယ်ကြားနေရပါဘူးနော်ဒါမျိုးတို့ကျွန်တော်မြင်ရတော့ဒီကြောင့်ရေစိုးမိုးရေးချက်ရင်းဒီကောင်တဲ့ချိန်ဒီမှာဖြစ်လာတာမဟုတ်သလိုကျန်တဲ့ပြတ်မှတ်ဖို့ကျလည်းအချိန်ပြတ်မှာဖြစ်ပါတယ်ဆိုလိုတာကတော့အချိန်ပြတ်မှာလည်းတရားဥပဒေစိုးမိုးရေးချက်ထက်တာရှိနိုင်တယ်ကာလရှိတစ်ခုမှလည်းချက်ထက်တာရှိနိုင်တယ်ကျန်တဲ့ပြတ်မှတ်ဖို့ကျလည်းအချိန်ပြတ်မှာလုံနိုင်တာရှိတယ်လို့အချိန်ပြတ်ကြလို့အမယ်လို့ဒီရှိမယ်လို့ထင်ပါလား
ဟုတ်ကဲ့ခင်ဗျာဇောက်ချင်းမြင်ဇောက်တမောင်ရဲ့ဆွေးနွေးချက်ပေါ်ဘယ်လိုသဘောရလဲဒီကိစ္စကအချင်းယူပြီးလောရမယ့်အချိန်ဒီမှာရှိနေတယ်ဆိုတာ
အဲဒီဟာကကျွန်တော်လဲဟိုဘဝပေါ့တော်တော်များများသဘောတူပါတယ်ဆိုတော့လဲပဲကျွန်တော်တို့ကတိုင်းပြည်ကအဲ့ဒီလောက်အချိန်မပေးနိုင်ဘူးကြာတိုင်းပြည်ကအများကြီးနာခဲ့တဲ့အခါကျတော့တိုးတက်မှုကိုထိတဲ့ပုံပြီးနည်းနည်းဆန်းဆန်းလေးတိုးချင်တာပေါ့ဗျာအဲကြောင့်တိုးတက်မှုနည်းနည်းဆန်းဆန်းရှိအောင်ကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းရမယ်အစိုးရကခုနကတရားစီရင်မှာတာဝန်ရှိတဲ့လူတွေကတိကျတော့စူးစမ်းဖို့လိုမယ်ဗျာအဲ့လိုပြောပြီးတော့အချိန်ယူရမယ်ဆိုပြီးတော့ဒီတိုင်းရက်နေတော့မဖြစ်ဘူးဗျာတန့်နေတော့
ဟုတ်ကဲ့ခင်ဗျာဒါရိုက်ဆွေးနွေးမယ်တော့ရှိသူတစ်ဖက်ခေါ်ပါမယ်ဆရာဦးကြည်မြင့်နောက်ထပ်ကျွန်တော်တို့ဆက်ဆွေးနွေးတာပေါ့ရန်ကုန်မြို့က slide ဘွေကုန်း slide ဘယ်လိုသဘောရပါသလဲတရားဥပဒေစိုးမိုးရေးဘယ်အဆင့်ဘယ်အချိန်တွေရှိနေပါလဲ
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့လုံချင်းကိုပြောရမယ်ဆိုရင်တော့နိုင်ငံရေးတမတွေတော့ပုံမဆိုးရလာတယ်လို့အဲ့လိုပဲမြင်တယ်အဲ့တော့ဘာဖြစ်လို့အဲ့လိုဖြစ်ရတယ်လဲဆိုရင်အခုလက်ရှိအစိုးရကပြည်သူအစိုးရအရင်တုန်းကအစိုးရဆိုရင်တော့တမတော်အစိုးရလို့ခေါ်ရမှာပေါ့အဲ့တော့လုံချုံကြီးနဲ့တရားဥပဒေစိုးမိုးကြီးကိုလုပ်ရတဲ့နေရာမှာတရားရုံးကတော့အမေရံပဲလက်နဲ့ကင်ဒီရဲ့လက်အောက်မှာပဲရောက်ရောက်သွားတော့တကယ်လို့များလက်နဲ့ကင်ဒီကျွန်တော်တို့ကိုတမတော်ဖက်ကတရားဥပဒေစိုးမိုးကြီးနဲ့လုံချုံကြီးကိုလူလူလာလာနဲ့မလုပ်သေးဘူးဆိုရင်တော့အစိုးရကလုံနိုင်စွာမရှိပါဘူးဥပဒေအခြေခံဥပဒေရတော့လကောင်းနောက်ပြီးတော့မှလက်ရှိအနေထားရတော့လကောင်းအဆင်ပြေမှာမဟုတ်ဘူးအဲ့တော့ပြည်သူလုံခြုံရေးကတော့ကျွန်တော်တို့ပြည်သူအစိုးရကိုကျွန်တော်တို့တင်ဖြောက်ထားတဲ့အတွက်ကျွန်တော်တို့အများကြီးလူထုတွေကဟိုဟာတတ်နိုင်တင်ဖြောက်လုံခြုံရေးရတော့ယူဖို့လိုနေနောက်တကယ်လို့ပြအစိုးရကစေတနာကောင်းဒီဟိုတတ်မတော်ကစေတနာကောင်းရှိလာပြီးတော့မှအရင်တော့သူတို့အစိုးရတွေကိုစိုးခိုင်းပြီးတော့မှစိတ်နှလုံးပြောင်းလဲပြီးတော့ကျွန်တော်တို့အစိုးရကိုကာကွယ်ပေးမယ်လုပ်ပေးမယ်ဆိုရင်တော့ပုံမကောင်းလာမယ်နှုတ်မဟုတ်ရင်တော့နောင်နာကမှလည်းပဲအထူးသဖြင့်နိုင်ငံရေးဓမ္မတွေတွေ့လို့ပုံမဆိုးလာမယ်လို့ကျွန်တော်အဲ့လိုပဲမြင်နေတယ
်ဟုတ်ကဲ့ slide ဘွေကုန်းကျေးဇူးအများကြီးတင်ပါတယ်ဦးတမောင်ဦးကအချိန်ကြီးပူဆိုးလာတယ်လို့ပြောပါတယ်ဦးကြည်မြင့်ကအချိန်ကြီးပူတိုးတက်လာတဲ့အချိန်ကြီးမရှိဘူးလို့ပြောပါတယ်ဆိုတော့ဇာတ်ရုံးနောက်ဆုံးကိုကျွန်တော်မေးချင်တာကဇာတ်ဦးတမောင်ဦးခင်ဗျာအခုလက်ရှိဇာဦးနာပြောသလိုအချိန်ယူပြီးတော့လောရမယ်ဆိုတော့အခုလက်ရှိကောတရားဥပဒေစိုးမိုးရေးပို့ပြီးတော့အားကောင်းလာအောင်ထိထိရောက်ရောက်လုပ်နေတဲ့အခြေအနေရှိပါရဲ့လားခင်ဗျာ
ဒီကူလာဒီလိုဖြစ်မှာလို့လေအချိန်ဒီဒီမှာလည်းလုံးပြလာပြီးလောရမယ်အောင်မြောင်အချိန်ဒီလိုလုံးပြလာတယ်လည်းလောရမယ်ဒီကူလာဒီကိစ္စမှာဒီနေ့ဒီနေ့ဒီအချိန်ဒီသားကြရတော့ဒီလူတွေကလူပြီးအသိစိတ်အသိစိတ်ကြီးနေတရားဥပဒေစိုးမိုးကိုကာလာလို့လိုပါတယ်သမားတွေဒီလိုတရားဥပဒေစိုးမိုးရေးတဲ့လူတွေရဲ့ဒီသာသနာ့ရှင်တွေရဲ့ဒီလိုမျိုးအဆင်ပြေအနေမျိုးရတာဖြစ်ပါတယ်။ဒီမှာတော့ဒီလိုကဒီလိုမျိုးတွေကဖြစ်တယ်။အဲ့တော့ပြည်သူတွေရဲ့အပြင်မှာအသိပညာရှင်တွေ၊ပညာရှင်တွေသက်ဆိုင်ရာဌာနကဝိညာဉ်ရေးအကြီးကြီးတွေဒီလိုပြည်သူအားလုံးကဒီမိရဲ့တာဝန်ရှိပြီးဒီပါလေပြည်သူအားလုံးတရားဥပဒေစိုးမိုးရေးကိုအထူးအတင်းမှာအောင်ရအောင်လုပ်နိုင်လို့ကျွန်တော်ကဒီကလာတယ်ကျွန်တော်အခုကော်မရှင်နေနေတယ်ဒါလေးကလုပ်တဲ့ခါမှာကျွန်တော်ကျွန်တော်အမြင်နဲ့ဒီလိုဒီလိုတော့ကျွန်တော်ကျွန်တော်ဒီတော်စုအစိုးရအစိုးရအုပ်ချုပ်ရေးအဖွဲ့အစည်းတွေအလားတူကျွန်တော်တရားစီရင်မှုတွေအဖွဲ့အစည်းတွေနိုင်ငံရေးလက်ထက်ပမာရှိတဲ့ဒီလိုတောင်းတဲ့ဆောင်တွေအဖွဲ့အစည်းတွေအလားတူအချင်းကြောင့်မှတာဝန်ယူနေတဲ့ဒီမှာလူတိုင်းကတိုင်းပြည်နယ်ကျွန်တော်တို့လက်ကအုပ်ချုပ်တဲ့အဖွဲ့တွေဒီလိုမျိုးလုပ်ဆောင်ကြတာအစီအစဉ်ရတယ်အလားတူတွေတပင်းပြည်ရတယ်စသဖြင့်ပေါ့ဒါတွေအောင်အလုံးပေါင်းစီးပြီးတော့ တော့ဘယ်လိုဖြစ်လို့ဒီလိုဆိုတော့ကိုပါလို့ကော်မရှင်နဲ့ကော်မတီနေပါလေ
ဟုတ်ကဲ့
ကျွန်တော်ကျောင်းသားတွေတပြေးနေအကုန်လုပ်နေရတဲ့ကြားတော့အပြင်ပေါ်မှာလည်းဆိုတော့ရောက်ဝင်တဲ့ပုံလေးကလည်းကျမလာလို့လေလို့ဒီမှာလေအဓိကတော့ပြည်သူအားရတော့အဓိကဖြစ်ပါတ
ယ်ဟုတ်ကဲ့ကျောင်းကြီးမြင့်ကျောင်းကြီးမြင့်ကတိုးတက်မှုမရှိဘူးလို့မြင်တော့မတိုးတက်ရအောင်ဘာအခက်ခဲတွေရှိနေတယ်လဲလို့ဆရာမြင်ထားပါတယ်လေအဓိကကြတဲ့အခက်ခဲကြီးနှစ်ချက်သုံးချက်လောက်ပြောပါဆရာ
အဓိကကြတဲ့အချက်ကတော့ဗျာ2008ခုကဥရိယတရားစီရင်ရေးရပြီးသားဖြစ်တယ်ဒါလည်းကောင်းပါတယ်သို့တော်လည်းပဲအဲ့တရားစီရင်ရေးကောင်းတယ်ပြီးသားရှိတယ်ဆိုတော့ဒီဘုံစီစစ်ဖြစ်ပြီဆိုရင်လာကောင်းတယ်တော့အခုဥစ္စာတဝက်ပဲဒီမိုကရေစီကရထားတော့အဲ့ဒါကြီးကကလန်ကြီးဖြစ်နေတာ2008ခုကဥရိယတော့တရားရုံးချုပ်တရားသူကြီးတွေကဟိုအခု7ယောက်ခတ်ရမှာဟို6ယောက်ပဲရှိရ9ယောက်လိုနေအဲ့ဒါကိုအများဆုံးပြည်သူဒီမိုကရေစီဘက်ကိုလိုလားတဲ့တရားသူကြီးတွေကိုမှန်ကန်မျှတအောင်လုပ်မယ်တရားသူကြီး9ယောက်ကိုအများဆုံးအသာထုတ်ဖို့လုပ်တယ်တရားရုံးချုပ်ကြီးကစပြီးစီးနယ်ကမ်းနဲ့တက်မှမှအောက်စစ်စင်ကတက်မှမှအဲအပေါ်ဆုံးကတရားသူကြီးကလည်းကို့အမှုနဲ့ကိုခြားလက်ပတ်တွေရမ်းနေပြီးတော့6တောင်မှတကားပေါ်တမိမိပါကြမှာအမှုကိုတကားပေါ်အဲ့တော့ပဲစီနေတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ဒီအပေါ်တရားရုံးချုပ်ကိုတက်ပြီးအမှန်တရားကြာမှာအလွန်ပင်ပန်းနေသူပြီးပင်ပန်းဆင်းရဲကြတယ်ဒါကြောင့်တရားရုံးချုပ်ကြီးဟာအင်းအားရှိချင်တဲ့ဒီမိုကရေစီလိုလားတဲ့လူတို့ကိုအမှန်လုပ်ပေးမဲ့လူတွေနဲ့ဆက်အားဖြစ်နေတယ်အဲ့လူတွေကလည်းပြီးတော့တိုင်းနယ်ကြီးတွေတွေမှာလည်းပဲဒီလိုပဲလူတို့လိုလားတဲ့တရားသူကြီးတွေနဲ့ဆက်ဖြစ်ရမယ်ဖြစ်ပြီးတော့အဲ့ဒီလိုအင်းနဲ့အားလိုက်ပြည်သူထက်သာကိုဒီမိုကရေစီအားသူတွေဘက်ကနေပြီးတော့ဆက်လာပြီးဆိုလို့ရှိရင်ကျန်တဲ့ဝန်ထမ်းတရားစီဝန်ထမ်းရန်ရာကြီးကိုထိုက်တယ်လို့ထိမ့်သွားနိုင်တယ
်။အဲ
့လိုမျိုးပဲနေတရားရုပ်ကြီးကပြော့နေတယ်။ဟာနေတယ်ဆိုရင်တော့ဒီတရားစီကြီးဘလို့မှလုံးလို့မရဘူးဆိုတော့ကျွန်တော်ကဒီလိုပဲမြင်တယ
်။ဟုတ်ကဲ့။ကျောင်းကပြောတဲ့အမှာတရားရုပ်တရားသူကြီး7ဦးရှိရမှာကို6ဦးရှိတယ်5ဦးတောင်လက်လက်နေတယ်ဆိုတော့ဘာဖြစ်လို့5ဦးတောင်လက်လက်နေပြီ။ဘာဖြစ်လို့အဲ့ဒီ5ဦးကိုအစားတို့မခန့်ထားနိုင်တာလဲခင်ဗျာ
။အဲ့လက်လက်နေတာတော့ပထမ9ယောက်ခန့်ထားတာနေပြီးတော့1ယောက်ကဆုံးသွားတယ်မကြခင်ကအဲ့တော့6ယောက်ပဲကြာနေ9ယောက်ကတော့အရင်အစိုးရလက်ချက်တွေကမခန့်တာမခန့်နေဆိုတာကလည်းပဲခုနပြောလို့ပေါ့သူတို့ဂျာနဲ့စန့်ကြည့်တဲ့သဘောမျိုးနဲ့စန်းတာပေါ့ဗျာအခုစန့်ကြည့်တဲ့အခါမနိုင်မနှင်းနေဖြစ်လာပြီဒါကြောင့်မလို့နောက်ဆိုးကအများဆုံးအသာထိုးရလိမ့်မယ်အသာထိုးမယ်ဆိုတော့လေဒီနောက်ဆိုးကမှချက်နေတဲ့အခက်အခဲကဘာလဲဆိုတော့အရင်တရားသူကြီးဟောင်းနေ ਉਹ ပဲခန့်ငယ်တဲ့အစင်လာတော့လုံးဝကိုတရားစီရင်မတိုးတက်ဖဲနဲ့အဲဘယ်လိုပြောမလဲဒီတုံရင်တုံရင်ပဲဖြစ်နေတော့အဲ့တရားသူကြီးဟောင်းနေ ਉਹ သမရာကြီးကအေးမခန့်ကျင်တော့ဘူးဒါကြောင့်သူလူရှားနေတဲ့အတွက်ကြားနေတယ်လို့ကျွန်တော်တို့သိရတယ်
ဟုတ်ကဲ့ပါခင်ဗျ
လူရှားတာကိုမြန်မြန်လေးကြားပြီးတော့အသာထိုးပါလို့ကျွန်တော်တို့ကတော့မေတ္တာဆက်ခင်ပါ
ဟုတ်ကဲ့ပါဒါဆိုရင်ဒီမှာတော်တော်ရှင်တွေဆက်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းကန့်ဘလူမြို့နယ်ကဦးစိုးထွန်းဦးစိုးထွန်းတရားဥပဒေစိုးမိုးရေးဘလူအခြေအနေရှိနေပါလဲခင်ဗျဟု
တ်တရားဥပဒေစိုးမိုးရေးကြောင်းမစင်ဦးစိုးလာတဲ့ဆရာကြီးကျွန်တော်တို့ဒီကောင်မှာကျွန်တော်ဒီမှာဆိုဘာရီဘောရဲ့ဆိုလောင်ကစားဘောရဲ့ရဝတ်တော့ကားဘောရဲ့ရနော်ဒီခုနကလူလောလောဆယ်လေးစိတ်မှာဥက္ကဋ္ဌဖြစ်တဲ့ကိစ္စဆိုကျွန်တော်သိကြည့်လိုက်တယ်ဒီဥတီလင်းကကျေခါကဘာကြောင့်တူလာတဲ့ခီးစဉ်ကကားကိုမလေ့လာကြတာလဲပေါ့ဗျာဒါလေးတွေသူကားငါမရှိခဲ့တော့ဘူးဗျာအဲဓာမျိုးလေးတွေရှာဖွေနေကြတာပေါ့ကျွန်တော်ဒီမှာဆိုလဲအခုကပီးလိုက်ရင်လည်းငိုတဲ့ပုံစိုးတယ်ဗျာဟိုဝတ်တော့ကကျွန်တော်မရှိရဲ့မိတ်ဆွေတွေကားဆိုရင်အခက်နဲ့သွားနေတယ်ဗျာပါးနေတဲ့နေရာမှာဒီမှာကင်မလာနုနောက်တစ်ခါဟိုလိုကြောက်စိတ်နဲ့ပြေးလာတယ်အောက်ပိုင်းကိုပို့တယ်တစ်ခါကလုံခဲ့တဲ့6လလောက်ပ
ဲဒီ
ရှိုးနားလေးမှာဖိုင်ကနေကော်မလီပုံမိတယ်ပုံမိတဲ့အချိန်မှာသူကတော့ရှောက်မရှင်းဘူးဗျာမရှင်းဘူးဆိုဒီကားပေါ်မှာသူ့ဆက်ပစ္စည်းတွေပါလာတာပေါ့အဲ့တော့သူကနေပြီးတော့တော့ရှောက်မောင်းပြီးဒီကားပေါ်မှာသူကနဖက်ပြားကိုသူကပါလာတယ်အဲ့ဒါနဲ့ဒီကြောင်းနဲ့တက်လိုက်ရတယ်ဆိုတော့ကျွန်တော်စဉ်းစားနေပြန်ကြားလိုက်ရတယ်
။အဲ့တော့
ပြောချင်တာကခန်းနဲ့ကော်မလေးလေ၊စိုင်းကနဲ့ကော်မလေးလေ။ဘာမှဟိုပေါ့ဗျာ။ဟိုခြံစားဥပဒေရဲ့
ခြံစား
ကိုမရလိုက်။နောက်တစ်ခါခုနပြောသလိုနံပါတ်ကိုမှတ်မိလိုက်လို့တိုင်ရမယ်ဆိုရင်လည်းတကယ်ကားပိုင်ရှင်လိုင်းစင်မှန်မှားကားပိုင်ရှင်မှလည်းလာရောက်ပြီးတော့ထိခိုက်တတ်ပါတယ
်။ဟုတ်ကဲ့ခင်ဗျ။
ကျွန်တော်တို့အဲဆိုလို့ရဒီဥရိစုမှုရေးမှာကျွန်တော်ဘုံရောင်မှာလဲ
ဟုတ်ကဲ့ပို့ဆိုးနေတယ်ပေါ့နော်ဟုတ်ကဲ့ပါဦ
းစေတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ
့အားမရဘူးပေါ့ဗျာကျွန်တော်တို့ကတော့
ဟုတ်ကဲ့ဒ
ီဆွာကိုကျွန်တော်တို့ကိုယ်တိုင်မပေးခဲ့တာ
ပါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဦးစိုးတို့ကျွန်တော်သဘောထားလေးရှင်းပါပြီခင်ဗျာကျွန်တော်တစ်စစ်တောက်တယောက်တစ်စက်တည်းဖိတ်ခေါ်ပါမယ်မန္တလေးမြို့ကဦးတန်းမောင်ဦးတန်းမောင်ဘယ်လိုသဘောရလဲဟု
တ်ကဲ့ဆိုမင်္ဂလာပါ
ဟုတ်ကဲ့ဟု
တ်ကဲ့ဟုတ်ကဲ့ဦးတီတီတင်လိုက်တဲ့အစိုးရကဗျာဟုတ်လားတီတူဘုံမှာတန်းပြော်လည်းမပါလာဘူး
ပြည်သားရေးရဲရလည်းမပါလာဘူးလေသူတို့နားလည်ပြရမှာဟာလားတည်သူတင်လိုက်တာဒီနှစ်ကြီးမှာ2015မှာဘလို့ဆယ်တော်ဘာဟာလား NLD ကနိုင်တော့လဲဆိုတာသူတို့မြင်တယ်လေဒီပေါ်မှာသူတို့နားလည်ပြရမှာပါဟောဒီစစ်တပ်ထဲမှာလည်းဗိုလ်ချုပ်ခွဲခဲ့တဲ့စစ်သားတွေလည်းရှိပါတယ်စိတ်ကောင်းရှိတဲ့လူတွေရှိပါတယ်နော်အဲ့ဒါလေးပါနောက်ခုဒီသူတင်းစိတ်လက်ထက်တော့သူပြောရလေဒီသူ့လက်ထက်မှာဒီထောင်ထွက်တွေအများကြီးသူသူလူမိုက်တွေဂိုင်းကနားတွေဖွဲ့လာတယ်ဖွဲ့လာပြီးတော့နောက်ကအကျိုးကံတဲ့လူရှိတယ်အဲ့ဒါလည်းမဖန်တီးခဲ့ပါဘူးအဲ့ဒါမဖန်ခဲ့ပါဘူးအဲ့ဒီဖွဲ့တွေလည်းသူကထောင်ထွက်တွေတောင်းကျမ်းနေတာလေအခုဖြစ်သွားလဲမန္တလေးအုပ်စုတွေနဲ့ပတ်သက်နေတယ်ဆိုတော့ဟုတ်လားမန္တလေးကဟ
ုတ်ကဲ့
အကျိုးကဒီမိုကရေစီလိုလားလို့ရှိတယ်ဒီမိုကရေစီမလိုလားလို့ရှိတယ်လေဒီမျိုးဆိုတာတတ်ရမယ်တည်ရမယ်ဆိုတော့တချို့လူကိုရမ်းပါတယ်ပါလာတယ်လေပို့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီစစ်တမ်းနဲ့ဒီပြည်တည်းရပါဝင်ပတ်သက်လိုက်ရင်ပြည်သူပဲပါလိုက်ရင်ကောင်းပါတယ်ကိုကြီ
းဟုတ်ကဲ့ပါခင်ဗျာ
အမြန်သူတို့ပြောင်းလဲခြင်းလုပ်ပေးခြင်းမျိုးလို့ကျွန်တော်ပြောတင်ပါဟုတ်ကဲ့ကို
ကျေးဇူးများတင်ပါတယ်ကိုတန်ပ
ါ
ဟုတ်ကဲ့နောက်တူကစကိုင်းတိုင်းမော်လိုက်မြို့နယ်ကကိုမျိုးမြင့်ကိုမျိုးမြင့်ကရောဘယ်လိုမြင်ပါသလဲခင်ဗျာ
ဟောဟုတ်ကဲ့ခင်ဗျာသူပြောင်းဦးရေကိုမျိုးကတော့ဘယ်လိုတိုင်းမရှိနေသေးရဲ့လို့ကျွန်တော်ကဒီမှာလေဘယ်လိုဖြစ်လို့ဆိုတော့ခုလူကြီးရဲ့ဆင်ညာမျိုးอ่ะသူတို့လူအပ်တဲ့ဟာကိုဆွဲဖို့လောက်ပဲရှိတာအခုစတောင့်စုပ်ပေါ်ကြည့်ရဲ့ဆင်ညာမျိုးလူတို့ဆောက်ကိုမပြေနိုင်ဘူးအဲ့ဘလူကမပြေနိုင်ဘူးလို့ကျွန်တော်ခေါ်လုပ်ပါတယ်ဆရာဦးရေးဆင်းနေမှုဟာဘလူဖြစ်လာတယ်လို့
ဟုတ်ကဲ့ကိုမမင်းအတန်သိမကောင်းပါဘူးခင်ဗျာကိုမမင်းဆွေးနွေးချက်ကျွန်တော်ပေါ်ပြီးထင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ကိုမမင်းရေကျွန်တော်တို့စီကိုအီးမေးလ်နဲ့ဆွေးနွေးထားတာတချို့လည်းအတည်ပြုခြင်းပါတယ်တူကတရားဥပဒေစိုးမိုးရေးထူးခြားပြောင်းလဲမလာပါဘူးတဲ့မောင်တဒနအမေရိကန်နိုင်ငံကတော့ NLD အစိုးရတက်လာပြီးတနည်းနည်းပါရှိတဲ့အချိန်တရားဥပဒေစိုးမိုးရေးဟာဦးသိန်းစိန်အစိုးရလက်ထက်ထက်ပိုကောင်းမွန်လာတယ်လို့ယူဆမိပါတယ်တဲ့။ဘာကြောင့်လဲဆိုတော့ရတအသွင်ဆောင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကပြည်ထရေးကိုအစိုးရကကင်ထားပြီးတရားဥပဒေစိုးမိုးရေးထဲလူတစုအကျိုးစီးပွားကာကွယ်ရေးနဲ့နိုင်ငံရေးမှာအဓိကအသုံးချသွားတာကြောင့်ပြည်သူတွေပြဿနာပေါင်းစုံနဲ့ရင်ဆိုင်ရပါတယ်တဲ့။အခု NLD အစိုးရလက်ထက်ပြည်ထရေးကအစိုးရလောက်မှမရှိတဲ့ပြင်အစိုးရနဲ့ပူးပေါင်းဆောင်မှုအားနည်းပေမဲ့အစိုးရကတရားဥပဒေစိုးမိုးရေးပိုင်းကိုပြည်သူအားတက်တက်နဲ့ဆောင်ရွက်နေရဆောင်ရွက်နေရတယ်။ဒါကြောင့်ပြည်သူနဲ့အစိုးရနဲ့ပြည်သူပူးပေါင်းဆောင်မှုအားကောင်းတာကြောင့်အစိုးရဟောင်းတဲ့တာလွန်ကောင်းမှုတွေလို့ယူဆမိပါတဲ့။ယူဆမိပါတယ်တဲ့ဆရာဦးတမောင်ဆွေးနွေးတာနဲ့လာတဲ့တူပါတယ်။ရန်ကုန်ကဥမြင့်စိုးကတော့တရားဥပဒေစိုးမိုးမှုမရှိရင်အစိုးရကိုပြင်မြင်ကြမယ်။တရားဥပဒေစိုးမိုးမှုမရှိရင်မတည်မငြိမ်ဖြစ်မယ်။အပိုင်းတစ်ပိုင်းရှိတယ်တဲ့။ပြစ်မှုကျွလွန်တဲ့ပိုင်းရယူထင်းသိမ်းတဲ့ပိုင်းဆိုတော့သူကတော့ပြမှုကျွလွန်တဲ့အပိုင်းမှာလည်းပဲတမင်ကျွလွန်တာကျွလွန်မှုကျွလွန်ပြစင်နာတွေကိုတွေ့ရတယ်လို့ပြောပါတယ်ဥရထင်းသိမ်းတဲ့အဖွဲ့အစည်းတွေမှာရက်တက်ဖွဲ့ဟာနှိကွေးစွာကင်တန်နေတာထင်ရှားပါတယ်ဒါကြောင့်တရားဥပဒေစိုးမိုးမှုအလွန်နှိမ့်ကြပါတယ်တဲ့ Facebook ကဆွေးနွေးထားတာတွေထဲမှာတော့တရားဥပဒေစိုးမိုးဘိုင်းကိုတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကအစိုးရမှမရှိသလိုလက်ပြီးလက်ယူလည်းမပြောက်သေးပါဘူးတဲ့ငြိမ်းချမ်းရေးလည်းအပြည့်အဝမရှိသေးတော့မရှိသေးဘူးလို့ပဲပြောပြစေတဲ့နောက်တူကတော့တရားဥပဒေစိုးမိုးရေးရိုးရော်လာတာကိုကိုင်းစင်စဉ်းစားလေ့လာကြရမလို့အောင်ထင်ရှားပါတယ်တဲ့ဒါကကျွန်တော်တို့စီကို email facebook ကနေဆွေးနွေးထားချက်တွေပါဆိုတော့ဇာဥတ္တမောင်နဲ့ဇာဥချင်းမြင့်တို့ကျွန်တော်တို့အချိန်3မိနစ်4မိနစ်လောက်ရပါသေးတယ်အဲ့တော့ဇာဥတ္တမောင်ရင်ဆုံးဖြစ်ပါခင်ဗျာဒီထက်ပိုပြီးတော့တိုးတက်အောင်ဘာတွေလှုပ်တင်ပါသလဲအဓိကလှုပ်တင်တဲ့ကိစ္စကြီးနှစ်ခုသုံးခုလောက်ပြောပါခင်ဗျာ
ကျွန်တော်ကပြောတာလေအချက်ကိုအခြေခံပြီးတော့ပြောပါမယ်နံပါတ်1ကတော့ကျွန်တော်တို့ဥဒေပြီးတော့လွတ်တော်ကြီးဖြစ်ပါလေလွတ်တော်ကြီးကပြီးခဲ့တဲ့5မိနစ်ကျော်ကကျွန်တော်တို့ဥရီကောင်တရားသုံးသက်တဲ့ပြည်နာရေးဒီနာအပြည့်ပြတာလုပ်ခဲ့တယ်။ဒါမျိုးလေအဲ့ဒါကမျိုးတွေမဖြစ်ပါဘူး။မဖြစ်သွားရင်အကြောင်းတရားကြီးတွေအခုကျွန်တော်တို့ဖြစ်နေတဲ့အခြေပါ။ဒီလိုမျိုးတွေပါမယ်လို့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ဥရီပြည်ပတော်တွေကတိတိပိပိနဲ့ဥရီကိုပြုလို့လုပ်တယ်။ဒါတို့ကတော့ဒီတော်စုအစိုးရဘက်ကဒီနေ့ခဏလေးပြေးတဲ့ကိစ္စ။ဒီလိုမျိုးများလဲဆိုပြီးအထူးကျေးဇူးပေးယူဆဖို့လိုနေတယ်။ဒီလူတွေနဲ့ဥရီရှိဖို့လိုတယ်ဒီလိုတွေ။အဲ့ဒီဥရီဒီလိုတွေပြီးဖို့လိုတယ်။ဒီနေ့ဒီနေ့ရယ်နိုင်တာဘုသူပါတယ်။တရားစီရင်မှလည်းတရားစီရင်မှလည်းအောက်တိကင်းဖို့လုပ်နေသူမှဒီလိုအောက်တိတရားလေးပါးထဲမှာအားလုံးကင်းအောင်ဒီလိုလေးကိုကျွန်တော်ချိုးသားပေးရမယ်အနေအထားရှိတယ်။နိုင်ငံနိုင်ငံရဲ့တက်ခွက်ကြတော့သူကဒီမှာအင်အားရေသူရေရောက်တဲ့ပစ္စည်းတွေအားလုံးဒီနေ့ဘိုင်းပေါ်လောက်ရှားနေပြီးလာလာတယ်။သူကသိနိုင်တယ်။ဒါကြောင့်သူ့ရဲ့ဒီလိုရဲ့တက်ခွက်ရလို့ပြုပြရမှာလည်းအများကြီးရှိပါတယ်။နောက်တစ်ခုကကျွန်တော်ပြောတဲ့အချင်းတောင်တောင်ရည်လေကျွန်တော်တို့တောင်ထဲမှာသွားပြီးထွက်လာရင်ဒီကလွတ်လွတ်လပ်လပ်စိတ်ကောရုပ်ကိုပြောင်းလဲလာမှာဖြစ်တယ်။ဒါတွေဒီလိုလုပ်ဖို့လိုပါတယ်။ဟုတ်ကဲ
့။ကျွန်တ
ော်ဒီမှာနိုင်ငံအနေနဲ့ကောင်းဖို့ဒီကျွန်တော်တို့ကော်မရှင်ကကျွန်တော်ခုနပြပြလို့အခုလုပ်ရှင်ပြတာအစည်းအဝေးနဲ့မကြာခင်မှာကျွန်တော်တို့စိတ်ဆက်ကြည့်တာပိတ်ရှိတယ်ပြီးတော့လုပ်ကုန်ပြီပါလေ
။ဟုတ်ကဲ့ခင်ဗျာ။
ဒီကျွန်တော်တို့ဒီ best concern နဲ့က ကျွန်တော်တို့ကြိုးစားပြီးတော့ရင်းနှီးနေပါတယ်မြန်မာနိုင်ငံရဲ့ဥပဒေအားလုံးကိုဒီလိုမျိုးအားလုံးမလို့ပြည်ထောင်စုအသိဉာဏ်ရှိတွေကလူစုပေါင်း150ခုရှိတယ်ဒါတွေကပြင်ဆင်ပြီးတော့ဒီအဥပဒေစိုးမိုးရေးအားကောင်းမှုရင်းနှီးနေပါတယ
်ဟုတ်ကဲ့ခင
်ဗျာဒီနေ့ပါလာတဲ့ဝေလာဥပဒေ139ခုရှိတယ်ဒါတွေနဲ့မြန်မာဘက်ကဖြစ်ဖို့ဥပဒေရှိပြီးတော့လူဝင်တွေမရှိတဲ့34ခုတော့ကျွန်တော်လူသိနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါ
ဒီအုပ်ဝင်စုံမွေအချိန်တွေဘင်းမှာအားကောင်းမှုကာလရှင်မှာတိရခံရတဲ့အတွက်ကိုကျွန်တော်ပြည်သူအားလုံးဝိုင်းဝန်းလို့ဖို့ဒီမင်းလေးဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာဦးကြည်မြင့်ဆရာဦးတမောင်ပြောသွားတဲ့အချက်တွေပြင်အရေးကြီးတဲ့အချက်တစ်ချက်တစ်ချက်ရှိသေးရင်ထပ်ပြောပါဆရာ10မိနစ်လောက်အချိန်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ2008ခုကဥရီယူကိုပြန်ပြင်းတဲ့အခါမျိုးမှာတော့ကြားချင်းကြီးကို၃ဦးတိုင်တို့မျိုးဂျူရီစနစ်နဲ့ပြန်မှုကတော့ပြင်ဖို့အလွန်အရေးကြီးလိုအပ်ပါတယ်လက်ရှိပြတာပါလိုက်ပြစီရတော့လုံးဝသုံးမရပါဘူးအစ်ချက်ပါသိချက်ကတော့ဘာလဲဆိုရင်ဝန်ထမ်းတွေကိုပြားသူကြီးတွေဝန်ထမ်းတွေကိုထိမ့်သိမ့်နေတယ်မှာအပေါ်ကနေပြီးစနစ်တကျစီစစ်တဲ့စနစ်ကိုသိပြီးချက်ချလုပ်တော့ department တွေကိုတကျလုပ်ရမယ် department တွေ inquiry လုံးဝမရှိပါဘူးဘာလုပ်လို့ဘာမှအရေးကြီးပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါမျိုးအဲ့ဒီကောင်ကိုလည်းဌာနဆိုင်ရာကိုလည်းသိချလုပ်ဖို့လိုပါတယ်နောက်ရဲတပ်ဖွဲ့ကြီးကိုလည်းပဲသိချကောင်းမွန်တဲ့ရဲတပ်ဖွဲ့ကြီးဖြစ်အောင်လုပ်ဖို့လိုပဲရှင်းနေကြုံကြီးရတယ်သူ့အောက်ကဥပဒေဝန်ထမ်းတွေကိုအရင်စိတ်ဓာတ်တွေကိုပြန်shop ပြဟိုဘောပြင်းပြီးတော့ဥပဒေဝန်ထမ်းကြီးကလည်းရဲတပ်ဖွဲ့ကြီးကိုပြန်ထိန်းချုပ်လာတရားစီရင်ရေးကိုပြန်ထောက်ဖို့ပြစ်တိုက်တယ်ဥပဒေဝန်ထမ်းဖြစ်လာအောင်လည်းလုပ်ဖို့လိုတယ်အဲ့ဒါမှတရားစီရင်ရေးကောင်းမှာပါပြည်သူတွေဝိုင်းကူညီုံနဲ့မရပါဘူးအဲ့ရန်တရားကြီးကိုပြန်ပြီးတော့ပြင်ဆင်ရမှာပဲလို့ကျွန်တော်ပြန်ကြားပါတော့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပေးတဲ့တရားလူတော်ရှင်ကြီးဦးကြည်မြင့်ကျွန်တော်တို့ကော်မရှင်ဖွဲ့ဝင်ဦးတင်မောင်ဦးလူလုံးသူပဲကျေးဇူးတင်ပါတယ်ဒါရေးပါဝင်ဆွေးနွေးကြတဲ့တော်တော်ရှင်တွေအားလုံးပဲကျေးဇူးတင်ပါတယ်အထူးဖြင့်တော့ဒီလိုင်းကနေနားဆင်ကြတဲ့ပြည်သူတော်ရှင်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ